28မြောက်ရှေးတောင်အာရှအားကစားပြိုင်ပွဲတွေမြန်မာနိုင်ငံမှာဆက်ပြီးတော့ကျင်းပနေတာမှာအခုအချိန်ထိမြန်မာအားကစားအဖွဲ့ကစုရစိတ်အများဆုံးနဲ့ထိတ်ဆုံးကနေရှင်ပြိုင်နေပါတယ်။အင်ဒိုနီးရှားအမျိုးသမီးဘောလုံးအသင်းကတော့နောက်ဆုံးအချိန်ရောက်မှပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်မှုမပြုတော့ဘူးဆိုလာတာကြောင့်ပြိုင်ပွဲဝင်အုပ်စုတွေပြန်ပြီးတော့ရေးဆွဲခဲ့ရတယ်လို့ဆိုပါတယ်။ဥဆန်မိုးဝေကစီကိန်းအားကစားပြိုင်ပွဲတွေကိုတွားရောက်သတင်းယူနေတဲ့ပြည်တွင်သတင်းတောက်တို့ကိုဆက်သွယ်မြင်မြန်ပြီးအခုလိုတင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
။ဟုတ်ကဲ့ပါ28ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲပွဲစဉ်တွေကိုမြန်မာနိုင်ငံမှာကျင်းပပြုလုပ်နေရမှာမနေ့ကဒီဇင်ဘာလ10ရက်နေ့အထိပြုလုပ်နေတဲ့ပွဲစဉ်တွေမှာအင်ရှင်မြန်မာအသင်းကထိပ်ဆုံးနေရမှာရောက်ရှိနေပါတယ်။နောက်ဆုံးရရှိထားတဲ့မြန်မာနဲ့တခြားနိုင်ငံတွေရဲ့စုစည်းရရှိထားမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့အရှိတောင်အာရှအားကစားပြိုင်ပွဲသတင်းတွေကိုတွားရောက်သတင်းယူနေတဲ့ Chain Wall News Journal ရဲ့သတင်းတောက်ဖြစ်တဲ့ကိုစလိုင်းကျော်မိုးထွန်းက VOE ကိုအခုလိုရှင်းပြပါတယ
်ဒီနေ့အတွက်ဒီပွဲစဉ်တွေရဲ့ရွှေစည်ရရှိမှုအခြေအနေကကျွန်တော်ပြောရမယ်ဆိုရင်မြန်မာရွှေစည်တွေရှိခုဝေစည်တစ်ခုကျေစည်နှစ်ခုနဲ့ဟိုဒီအုပ်စုထိပ်တုံးကဥဆောင်နေပါတယ်လက်ရှိအခြေအနေဒီပေါ့နော်ထိုင်းနိုင်ငံကနေပြီးတော့ရွှေစည်ကိုနှစ်ခုဝေစည်နှစ်ခုကျေစည်ဒီရက်နေ့နေဥဆောင်နေပါတယ်ဘီယင်နယ်အတွင်းကနေပြီးတော့ရွှေစည်နှစ်ခုဝေစည်တစ်ခုကျေစည်တစ်ခုနဲ့ဒီအနေနဲ့ဥဆောင်ပါတယ်။ပြီးတော့ဒီမလေးရှားတရားနေရောရွှေတဝေတုံးကျေးရှိခုနဲ့ဆိုးတော့ဥဆောင်ပါတယ်။အင်ဒိုနီးရှားကရောရွှေတဝေတကျေးတနဲ့ဒီကျွန်တော်ဒီပစ္စမနေရာနေဥဆောင်ပါတယ်ဗောနော်။ပစ္စမနေရာနေရောဒီကမ္ဘောဒီးယားနေရောဝေနှစ်ခုနဲ့ကျေးနှစ်ခုဥဆောင်ပါတယ်။နောက်ဆုံးလာအိုကနေပြီးတော့ဝေနှစ်ခုကျေးနှစ်ခုနဲ့ဥဆောင်နေပါတယ်။ဒီနေ့ကြားလိုက်ရတော့ဒီတော့ပါပဲခင်ဗျာ။
ဒီဇင်ဘာလ10ရက်နေ့နောက်ဆုံးကျင်းပတဲ့ပွဲစဉ်တွေရဲ့အခြေအနေတွေကိုမေးမြန်းကြည့်ရမှာတော့စလိုင်းကျော်မိုးထွန်းကအခုလိုပြောပါတယ်
။ဒီဆိုတဲ့ဟာကျွန်တော်ဟိုပါဘောနော်မြန်မာအသင်းနေနေပေါ့နော်ဘတ်စကတ်ဘောမှာအမျိုးသားကဟိုအမျိုးသားအသင်းကကမ္ဘောဒီးယားအသင်းကိုရှုံးနေညာ60-65မိနစ်ရှုံးနေမြန်မာအသင်းကရှုံးနေကမ္ဘောဒီးယားကိုအမျိုးသမီးအသင်းကကျွန်တော်ဒီမြန်မာအသင်းကအင်ဒိုနီးရှားကိုရှုံးပါတယ်ခင်ဗျ။အဲပြီးတော့ဘောလုံးပြဘောမှာဆိုလို့ရှိရင်ဘီယန်ကနေပြီးတော့ဘရူနဲကိုရှင်းပြလို့နိုင်သွားတယ်ဘီယန်နဲ့နေပြီးတော့ဒီမူလနာဝအခုကနေဆိုတော့ပွဲစဉ်ရလဲကိုကျွန်တော်ပြောလို့မရသေးဘူး။အခုကနေတော့ဒီမူလနာဝနဲ့ကတော့မြန်မာဖက်ရှိတော့ကျွန်တော်မြန်မာနဲ့ဒီမူလနဲ့ပွဲရှိပါတယ်။ပြီးတော့ဒီနေ့လက်ဝတ်ပွဲမှာဒီပွဲစဉ်စစ်ပွဲရှိဆိုင်သွားတယ်ခင်ဗျ။ဒီနေ့အခါမှာမြန်မာကနှစ်ပွဲပါတယ်ခင်ဗျ။မောင်ငယ်ဆိုတဲ့မြန်မာကအင်ဒိုနီးရှားအသင်းကိုနိုင်ငံပါတယ်။အင်ဒိုနိုင်ငံပါတယ်။ပြီးတော့ရဲနဲ့ဆိုတဲ့မြန်မာကထိုင်းနဲ့ကိုရှုံးနေခင်ဗျ။နောက်ပြီးတော့ဟိုရှုံးမှာဆိုလို့ရှိရင်တော်ဒီတူကြီးအတိုက်ပြန်မှာဝေကျွန်းအောင်ရွှေစိတ်ရွာပါတယ်ပြီးတော့နှစ်ယောက်တွဲမှာဆိုလို့ရှိရင်ဒီမှာဒီကစင်ပီယာအောင်နဲ့ဖန်အကျော်ကရွှေစိတ်ရွာပါတယ်ဒီနှစ်ယောက်တွဲမှာပေါ့နောက်ပြီးတော့ဒီဟိုအကပေါ့နော်ဒီအကပြန်မှာဆိုလို့ရှိရင်ဒီမှာဒီရောက်ဝေမှာထွန်းသိန်းကတတိယရပါတယ်မအိမ်မီဆိုတဲ့အမျိုးသမီးကဒုတိယဆုရပါတယ
်စီကိန်းအမျိုးသမီးဘောလုံးအားကစားပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်မဲ့အုပ်စုကမှာပါဝင်တဲ့အင်ဒိုနီးရှားအမျိုးသမီးဘောလုံးသင်းကနောက်ဆုံးအချိန်ရောက်မှအကြောင်းကြောင်ပါဝင်ရှင်ပြိုင်မှုမဖြစ်တော့ဘူးလို့အကြောင်းကြားလာတဲ့အကြောင်းသိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့မေးကြည့်ရမှာတော့
ဟိုအင်ဒိုနီးရှားဒီမီဒီယာနောက်ထပ်ပါရတော့ဘောလုံးပြိုင်ပွဲမှာဆိုလို့ရှိရင်ကျွန်တော်ဒီပွဲစဉ်ကြီးကိုအစ်စ်တန်ကြီးဆွဲတယ်ခင်ဗျာ။ဆွဲတဲ့အခါကျတော့ကျွန်တော်ဒီအုပ်စုအားဖြင့်ဒီကျွန်တော်ဘီယင်းနိုင်ငံရေမြန်မာရေဖိလစ်ပိုင်ရေတုပ်စုတွေကြပါတယ်။ဒီအုပ်စုဒီမှာဆိုလို့ရှိရင်ထိုင်းရေလာဝရေမလေးရှားရေတုပ်စုတွေပြန်ပြီးကြရတယ်ခင်ဗျာ။အဲ့ဒါလည်းပွဲစဉ်ကြီးအကြောင်းကားပါတော့
။ဒီကနေ့ဆက်လက်ပြုလုပ်မဲ့စီးကိန်းပြိုင်ပွဲတွေမှာတော့မြန်မာအားကစားသမားတွေပါဝင်ရှင်ပြိုင်ထိုးသက်မဲ့လက်ဝှေ့ပြိုင်ပွဲတွေစတင်မှာဖြစ်တယ်လို့ဝူရှူကိုကံပညာအလှပြိုင်ပွဲမှာလည်းမြန်မာအဖွဲ့တွေပါဝင်ရှင်ပြိုင်မှုရှိနေတယ်လို့သိရပါပါတယ်ခင်ဗျာ